Donald Trump သမ္မတဖြစ်လာခဲ့ပြီးတဲ့နောက်ပိုင်း2018ခုနှစ်တွင်ပြဿနာဖြစ်လာနိုင်တဲ့ကိစ္စရဲ့တစ်ခုကတော့တောင်တရုတ်ပင်လယ်ပြင်အရေးပဲဖြစ်ပါတယ်။ Trump ကနိုင်ငံခြားရေးဝန်ကြီးဖြစ်နေတင်သွင်းခဲ့တဲ့ Rex Tillerson ရဲ့သဘောထားဟာတရုတ်နဲ့ပတ်သက်ပြီးပို့တင်လာတဲ့အထေသန်ထွက်နေပါတယ်။ Mr. Tillerson ကအထက်လွှတ်တော်ကြားနာပွဲအတွင်း American မတ်တွေကိုပြောကြားရမှာလက်ရှိပိုင်းနဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်တွင်တရုတ်တို့ရဲ့ကျွန်းတူတိစောက်မှုတွေဟာတရားမဝင်သလိုဒါဟာရုရှားရဲ့ Crimea ကိုတိုက်နာနေတူနေတယ်လို့ဝေဖန်ခဲ့တာပါ။ဒီကိစ္စအတွက် American ဘက်ကပြက်ပြက်သားသားလုပ်မယ်ဆိုတာပြသမှာဖြစ်ပြီးပထမဆုံးဒီလိုကျွန်းတူတိစောက်မှုတွေကိုရပ်ခန့်ရမှာပါ။ဒုတိယအနေနဲ့ဒီကျွန်းတွေစီတွားခွင့်လည်းမပေးရဘူးလို့လည်းပြောပါတယ်။ကာကွယ်ဝန်ကြီးဖြစ်တဲ့ Trump တင်သွင်းခဲ့သူအငြင်းစားဗိုလ်ချုပ်ကြီး James Mattis ကလည်းသူ့အတွက်ကြားနာပွဲမှာအလားတူစိုးရိမ်စိတ်ပူကြောင်းပြောပါတယ်။ဒါဟာဒုတိယကမ္ဘာစစ်ဖြစ်ပွားခဲ့ချိန်ကဆက်ပြီးကမ္ဘာနိုင်ငံတွေရဲ့တိရှိမှုကိုအကြီးမားဆုံးတိုက်ခိုက်ခံနေရတာဖြစ်ပြီးတိုက်ခိုက်မှုလုပ်သူတွေကတော့ Russia နောက်ကျန်းဖွဲ့ဖွဲ့တွေပြန်အခုတရုတ်ရဲ့တောင်တုပင်လယ်ပြင်နဲ့လှုပ်ဆောင်မှုတွေဖြစ်တယ်လို့ပြောပါတယ်။ဒီမှတ်ချက်တွေကိုကြည့်ရင်တက်လာမယ့် American အစိုးရတည်းရဲ့တရုတ်နဲ့ဆက်ဆံရေးဟာပိုပြီးပြက်ပြက်သားသားတင်းကြပ်မဲ့ပုံတွေ့ရပါတယ်။တစ်ချိန်တည်းမှာပဲဒီလအစောပိုင်း Lining LinkedIn တင်မောကြီးဥဆောင်တဲ့တရုတ်ရေတပ်တင်မောရေတပ်တစ်ခုဟာတောင်တုပင်လယ်ပြင်နဲ့လက်နက်ပြည့်စုံတဲ့စစ်ရေးလက်ကျင့်မှုတွေလုပ်မယ်လို့နိုင်ငံတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကအတည်ပြုပြောပါတယ်။